ရေကောက်ပွဲထပ်လုပ်ရေးလမ်းကြောင်းနဲ့အင်ဒိုနီးရှားကဂျောင်းဝင်ညှိနှိုင်းမယ်ဆိုရင်လက်ခံဖို့လုံးဝမရှိကြောင်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာက VOA ကိုပြောပါတယ်အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့ CRPH လွှတ်တော်ကိုယ်စားလှယ်အဖွဲ့ကြားနှစ်ဖက်စလုံးနဲ့ဆွေးနွေးမှုတွေပြုလုပ်နေကြောင်းနိုင်ငံသားကြီးဝင်ဂျီရက်နိုမာစူဒီကဗုဒ္ဓဟူးနေ့ကလည်းပြောကြားခဲ့ပါတယ်အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ငံတင်ပြပေးပါမယ်ရှင်
ဗုဒ္ဓဘူးနေ့ကတွဲဆုံမှုတွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့မြန်မာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီရောပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကပါအခုသတင်းကြေညာချိန်အထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။အင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကျပ်အတဲကိုလွတ်မြောက်ဖို့ကြိုးပမ်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအတွင်းဥဆောင်မှုယူခဲ့တာပါ။ဒါပေမဲ့အင်ဒိုနီးရှားကရေးဆွဲထားတဲ့အစီအစဉ်အရရွေးကောက်ပွဲထွက်လို့ရေးလမ်းကြောင်းကိုဥတီမယ်ဆိုရင်တော့ဂျောင်းဝင်ညှိနှိုင်းတာကိုလက်ခံဖို့မရှိကြောင်း CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOA ကိုပြောပါတယ်
။သူတို့ကတကယ်တဆိုတော့အခုစစ်အာဏာသိမ်းပြီးမှဒီလိုနဲ့အင်ဒိုနီးရှားနိုင်ငံချိုင်းဝစီစစ်ကနေပြီးတော့ဒီစစ်ကောင်စီနဲ့တွားတွေ့တာကတော့စစ်ကောင်စီကအသိမပြုတယ်လို့ဖြစ်နေတယ်။ဒါကတော့မြန်မာပြည်သူလူထုကိုမလေးစားရရောက်တယ်။ဆိုတော့ကျွန်တော်တို့ကတကယ်လို့မြအာရှန်ကမြန်မာနိုင်ငံတစ်ခုရဲ့အရေးကိုဝေရောက်မဆွဲဖျေးဆိုတာသူတို့ရဲ့ policy ဖြစ်ပေမဲ့လည်းတကယ်တဆိုတော့ဒါသူတို့ကတစ်ဖက်တည်းစာပြီးတော့ဝေရောက်ဆွဲဖျေးနေတာပဲလေသူတို့ကဟုတ်တယ်သူတို့ရဲ့ agenda ကျွန်တော်တို့ကိုလို့တည်ပြီးသူတို့ကဟုတ်ပြီခင်ဗျားတို့စီကောက်စီကနေပြီးတော့တနေ့အလုံးမှာဟိုရွေးကောက်ပွဲကိုလုပ်မယ်ဆိုတဲ့အတိုင်းပဲတနေ့မှာတော့မကြော်ပဲနဲ့ရွေးကောက်ပွဲကိုလုပ်ကိုလုပ်ရမယ်ဘာညာပေါ့ကွာအဲရွေးကောက်ပွဲလုပ်ချင်မလို့ဘူးလေလုပ်ပြီးပြီလေတာကိုအတိမပြူလိုက်ရပဲလေသူတို့ကဒီဖက်ကသမတော်ဖက်ကနေပြီတော့သူတို့ရဲ့ propaganda machine သူတို့ရဲ့ဟိုပါလေဒီမတမာမှုဆိုပြီးတော့မဲအီအတွက်စစ်သားနဲ့ချောင်းသေးကိုသူတို့ကထိုးလိုက်တယ်လေဒါ proof လည်းမရှိဘူး evidence လည်းမရှိဘူးဒါကြောင့်မလို့ခုအာကြေအနေထားကိုကြည့်မယ်ဆိုရင်တော့လုံးဝမကျေနပ်နိုင်ဘူ
းမြန်မာနဲ့ပတ်သက်ရင်အာဆီယံနိုင်ငံတချို့မှာကိုကြိုးစည်းပွားတွေရှိနေတဲ့အတွက်အခုလိုစစ်အာဏာသိမ်းပြီးအရက်သားအစိုးရကိုအင်အားသုံးထုတ်ချခဲ့တဲ့လုပ်ရက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ဒေါက်တာဆဆာကအခုလိုမေးခွန်းထုတ်သွားပါတယ
်အာဆီယံကမြန်မာနိုင်ငံအရေးကိုတကယ်ဖြည့်ဆည်းချင်တယ်ဆိုရင်သူတို့ကလည်းကြည့်မယ်ဆိုစင်ကာပူကမြန်မာနိုင်ငံမှာရည်နှီးမြှုပ်နှံမှုအများဆုံးနိုင်ငံတစ်ခုဖြစ်နေနော်အင်ဒိုနီးရှားတို့လည်းဖြစ်နေပြီးတော့ဟိုဘက်မှာဗီယက်နမ်တို့လည်းဖြစ်နေเนาะတော့ထိုင်းလန်လည်းဖြစ်နေပေါ့သူတို့ကမြန်မာနိုင်ငံမှာသူတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကိုပဲကြည့်တယ်လူထုကိုမကြည့်ဘူးဒါကတော့လုံးဝကိုကျွန်တော်နဲ့လက်မခံနိုင်ဘူးဘုတ်တစ်ဖက်ကပြောမယ်ဆိုရဲဒါဟာဒီရွေးကောက်တင်မြှောက်ခံလိုက်တဲ့လွှတ်တော်ကူးစလဲ400ကျော်ကိုလည်းမထီမဲမီပြုတ်တယ်လို့ဖြစ်တယ်လို့အမေတို့အောက်ဆဆုကြီးအချို့ထက်မှရောက်နေတာကိုလည်းမထီမဲမီပြုတ်တယ်ထိုနည်းတူပဲလူထုကရွေးကောက်တင်မြှောက်ထားတဲ့တမရကြီးဦးဝင်းမင်းသူတို့ဖားချီချုံနှောင်ထလာကိုလည်းတဘောသူရရောက်နေတယ်
အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံအချက်တဲကိုတကယ်တမ်းဂျောင်းဝင်ညှိနှိုင်းမယ်ဆိုရင်လက်ရှိလူထုတပိတ်ဥဆောင်နေသူတွေအပါအဝင်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီနဲ့ဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်တမရဦးဝင်းမင်းစတဲ့သုံးဖွင့်ဆိုင်တွေ့ဆုံဆွေးနွေးရမှာဖြစ်တယ်လို့သူကဆိုပါတယ
်တကယ်တော့မြန်သူတို့လာမယ်ဆိုရင်တော့သုံးဖွင့်ဆိုင်ကိုတွေ့ရမှာဖြစ်ပါတယ်အခုလပေါ်မှာစာတပ်ပြနေတဲ့ generation z console ကိုလည်းတွေးတင်တယ်တွေးကိုတွေးတင်တယ်ပြီးတော့ဒီဖက်ကဟုတ်ပြီစီကောက်စီလည်းတွေးတင်တယ်ဒီဖက်ကအမေတော်စုကိုလည်းတွေးကိုတွေးတင်တယ်တမနာဦးအမီကိုလည်းတွေးကိုတွေးတင်တယ်သူတို့ဖားထားနေဖြစ်စေမဖားထားနေဖြစ်စေဒါနိုင်ငံကြီးကနိုင်ငံကြီးလို့သူတို့လိုရမှာဖြစ်ဒါမှမဟုတ်အခုကတဖက်သားစာပြီးတော့စီကောက်စီနဲ့လာညှိနှိုင်းတယ်လို့ compromise လာလို့တလို့မျိုးကအာရှကဒီလိုဆက်လက် play နေတော့ကျွန်တော်ကငငကြီးမှာမဟုတ်ဘူးအခုကကျွန်တော်တိပါတယ်ဒီစင်ကာပူမှာဘသူတီကဘာရှိတယ်လဲကျွန်တော်တို့ကိုလို့တည်တယ်ဒါတွေအလုပ်ကိုလည်းအမေရိကဆွေရကိုလည်းစင်ကာပူဆွေရကိုတာကူဆွေးနွေးဖို့ကျွန်တော်တို့မှာဒါအထိကိုကျွန်တော်ကတော့လိုက်တော့မှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံသား၏ဝင်ကြီးရက်နိုဟာဗုဒ္ဓဖူးနေ့ကထိုင်းနိုင်ငံဘန်ကောက်နေစိမ့်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသား၏ဝင်ကြီးဦးဝနမောင်လွင်ထိုင်းနိုင်ငံသား၏ဝင်ကြီးဒွန်ပရီမတ်ဝနိုင်ဒိုနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အလားတူ Red No ဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့လည်းဆွေးနွေးပြောဆိုခဲ့ကြောင်းအင်ဒိုနီးရှားဆွေးရဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဆွေးနွေးမှုနဲ့ပတ်သက်လို့ CRPH ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။